အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်နိုင်ငံကလေစီကနေတန်တမန်တွေနဲ့အရက်သားတွေအတွက်ကယ်ဆယ်ရေးလေယာဉ်တွေဒီကနေ့ပြန်ထွက်ပါပြီ။မနေ့ကလေယာဉ်ပြေးလည်တဲ့ကိုထောင်ထဲချီတဲ့အာဖဂန်နိုင်ငံသားအများအပြားဝင်ရောက်ပြီးအမေရိကန်စစ်လေယာဉ်ပေါ်တက်ဖို့ကြိုးစားခဲ့တာကြောင့်ဝရုံးသွန်းကားအခြေအနေတွေရင်ဆိုင်ခဲ့ရပြီးတဲ့နောက်နိုင်ငံတကာကကယ်ဆယ်ရေးလုပ်ငန်းတွေဒီကနေ့ဆက်လုပ်နေကြတာပါ။နေတိုးမဟာမိတ်အဖွဲ့ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအကြီးတန်းအရက်သားကိုယ်စားလှယ်စတဖာနိုပွန်တီကွန်ဗိုကအာဖဂန်လေစီလေရင်ပြေးပေါ်လေရင်ပြေးလမ်းပေါ်မှာအမေရိကန်လေတပ်လေရင်အများပြားရှိနေတဲ့တပ်ပုံတပုံကို Twitter မှာတင်ထားပြီးအတက်အစင်းလုံနေတဲ့လေရင်တွေကိုသူတွေ့ရတယ်လို့ရေးထားပါတယ်။အာဖဂန်နစ္စတန်ကပြင်သစ်နိုင်ငံသားတွေကိုတယ်လာတဲ့လေရင်ကတော့အာရဗ်စော်ဘောမြတ်ပြည်တော်စု UAE ကိုမနေ့ညကရောက်တဲ့အကြောင်းပြင်သစ်ကာဝေးဝန်ကြီး Florence Parly ကပြောပါတယ်။နောက်ထပ်ကယ်ဆယ်ရေးယာဉ်တွေထပ်ပြီးလွှတ်ထားတယ်လို့လည်းပြောပါတယ်။အိန္ဒိယနိုင်ငံကလည်းတန်တမန်တွေနဲ့လူညွန်ရေးတပ်ဖွဲ့ဝင်တွေအပါအဝင်ခဘူးမျိုးတော်ကအိန္ဒိယတန်ယုံဝန်ထမ်း140ကိုအထူးလေယာဉ်နဲ့ပြန်ခေါ်ပါရယ်မနေ့ကဝရုံးသွန်းကားအခြေအနေတွေကြားလူညွန်ရေးကိုချင်းချောက်လာတဲ့အတွက်ဆိုပြီးအ ਨੇ ဆုံးလူနှစ်ယောက်ကိုအမေရိကန်တပ်ဖွဲ့ဝင်တွေလက်ချက်နဲ့၄စိတ်မှတည်ဆုံသွားတဲ့အကြောင်းဘန်ဒဂွန်စစ်တမ်းသားချုပ်ပြောခွင့်ရကမနေ့ကအတည်ပြုပြောပါရယ်